အီရန်နိုင်ငံထဲမှာ IS တွေ့ကြအဖွဲ့ဟာမူဆိုးမျိုးအနောက်ဖက်ပိုင်းရဲ့နေရာထက်ဝက်လောက်မှာနောက်ဆုံးခေါ်အောင်နေတာဖြစ်ပြီးအဲ့ဒီနေရာကိုအမေရိကန်တပ်တွေရဲ့အကူအညီနဲ့သိမ်းပိုက်ဖို့အတွက်ကြိုးစားနေတဲ့အီရန်တပ်တွေဟာအပြင်းထန်ပြန်လည်ပြီးတိုက်ခိုက်မှုကိုခံနေရတယ်လို့အီရန်စစ်ဖက်အရာရှိတွေကပြောပါတယ်။အခုခါမှာမူဆိုးလေယာဉ်ကွင်းကိုပြန်ပြီးသိမ်းထားတဲ့အထူးတပ်ဖွဲ့အများပြားကမြို့အလဲကမြောက်ပိုင်းကိုတွားနေပြီးသူတို့ဟာတူရကီကောင်စစ်ရုံးနဲ့တခြားအစိုးရအဆောက်အဦတွေကိုပြန်ပြီးသိမ်းပိုက်ဖို့စီစဉ်ထားတယ်လို့ဒုဗိုလ်မှူးကြီးအဗ်ဒူလာမီယာအယ်မိုဟာမာဒါဝီကပြင်သစ်သတင်းဌာနကိုပြောပါတယ်။အီရတ်တပ်တွေဟာ IS တွေသိမ်းထားတဲ့မြို့ရင်းကိုတိုးပြီးသွားလေလေပြင်းထန်တဲ့ခုခံမှုတွေနဲ့ရင်ဆိုင်ရလေလေဖြစ်နေပါတယ်လို့လည်းပြောပါတယ်။ IS တွေဟာဒေသခံတွေနင်းနေတဲ့အင်တွေကိုလူသားတိုင်းတစ်ဖွဲ့အသုံးပြုပြီးတော့ခုခံနေပါတယ်လို့လည်းပြောပါတယ်။မူဆိုးတိုက်ပွဲအတွက်သတင်းယူနေတဲ့ CATS သတင်းဌာနကစစ်သတင်းတောက်အမျိုးသမီးတူဟာစနေနေ့မနက်ပိုင်းမှာပဲတေဆုံသွားခဲ့တယ်လို့အီရတ် CATS သတင်းဌာနကပြောပါတယ်။တေဆုံသွားတဲ့သတင်းတောက်ဟာရှိဖာဂါဒီဖြစ်ပါတယ်။